မြန်မာစစ်ကောင်စီကကျင်းပဖို့ရွေးထားတဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီတွေအတွက်စီကံတချို့ကိုလျှော့ပေါက်ပေးလိုက်ပါတယ်။ရွေးကောက်ပွဲဝင်မဲ့ပါတီတွေအတွက်သတ်မှတ်ထားတဲ့ပါတီဝင်အရေးအတွက်နဲ့နိုင်ငံရေးပါတီတစ်ခုအတွက်လုပ်ငန်းတွေလုပ်ဖို့သတ်မှတ်ထားတဲ့အနည်းဆုံးမြို့နယ်အရေးအတွက်တွေကိုလျှော့ချပေးလိုက်တယ်လို့သတင်းထုတ်ပြန်ခဲ့တာပါ။နိုင်ငံရေးပါတီတွေမှာပါတီဝင်အရေးအတွက်အနည်းဆုံးတစ်သိန်းသတ်မှတ်ထားတာကို5000၊မြို့နယ်အားလုံးရဲ့ထက်ဝက်မှာပါတီလုပ်ငန်းတွေရှိရမယ်လို့သတ်မှတ်ထားတာကိုလည်း3ပုံ2ပုံလျှော့ချလိုက်တာပါ။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်မှတ်ရေးထိုးထုတ်ပြန်ထားတဲ့ရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုပြင်ဆင်ရတဲ့အကြောင်းရင်းကိုတော့ဖော်ပြထားခြင်းမရှိသေးပါဘူး။စေအုပ်ချုပ်ရေးကြီးညာထားတာနောက်ထပ်တက်တန်းတူကြီးညာချိန်မှာပဲအခုလိုရွေးကောက်ပွဲဆိုင်ရာစီမင်းတချို့ပေါ်ပြင်ဆင်ချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာမြန်မာနိုင်ငံမှာအာဏာသိမ်းခဲ့တဲ့စစ်တပ်ကတော့ဖယ်ရှားလိုက်တဲ့အရက်သားအစိုးရလက်ထက်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမတမာမှုတွေရှိရဲဆိုပြီးဆွတ်ဆွဲထားတာပါ။နိုင်ငံတကာရွေးကောက်ပွဲအကဲခတ်တွေရဲ့လေ့လာသူတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့တဲ့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိတယ်လို့ပြောဆိုထားတာလည်းဖြစ်ပါရဲ့ရှင်။